ဧပြီလကစပြီးတော့ COVID-19 ကပ်ရောဂါတတိယလိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာတင်းနှင်းငွေနဲ့တရက်ထဲတည်ဆုံးသူ50နဲ့ပိုကူးသူ6000ကျော်ရှိပါတယ်။မြို့တော်ဘန်ကောက်ကပိုကူးဆက်ရအချက်အချာဖြစ်နေတယ်လို့ထိုင်းကြမ္မာရေးတာဝန်ရှိသူတွေကပြောပါတယ်
။ The number of new confirmed cases in provinces outside Bangkok metropolitan area is now steadily increasing due to
Delta မြို့ပိစာပြောင်းပိုတဲ့ကြောင့်မကောက်မြို့အပြင်အနီးတစ်ဝိုက်မှာပိုကူးဆက်မှုတွေပုံမှန်တိုးလာနေပြီးတနင်္ဂနွေလုံးကပါပြန့်နှံ့နေတာကိုကာယောဂါကာကွယ်ထိုင်းညွေဌာနကတွေ့ရှိခဲ့တယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ညွှန်ကြားရေးမှူး Miss Besom Blasi Tichika ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ထိုင်းနိုင်ငံမှာလက်ရှိချိန်တွင်ပိုကူးခံရသူက2000ကန့်နေပြီးတော့တိတ်ဆုံးသူစုစုပေါင်းက2300လောက်ရှိပါတယ်။ပုဂ္ဂုခရယသူတစ်ထဲမှာထိုင်းရောက်ကမ္ဘောဒီးယားလူမျိုး10ဦးနဲ့မြန်မာနိုင်ငံသား2ဦးပါတယ်လို့လည်းပြောပါတယ်။မလေးရှားနိုင်ငံမှာလည်း6ရက်ဆက်တိုက်နေ့စဉ်ပုဂ္ဂုသူ6000ကျော်ရှိနေတဲ့အတွက်ပုဂ္ဂုသူစုစုပေါင်း8သိန်းဝန်းကျင်နဲ့တည်ဆုံးသူက9500ရှိပါတယ်။ကမ္ဘာမှာစစ်တုထမြောက်လူဦးရေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတိုးလာတာကြောင့်ဆေးရုံတချို့မှာလူနာတွေအတွက်အောက်ဆီဂျင်ပြတ်လတ်လာနေပြီးကျန်းမာရေးစနစ်ပြိုလဲသွားမှာကိုစိုးရိမ်မှုတွေရှိနေပါတယ်။တနင်္ဂနွေနေ့ကပိုကူသူ1,800ကျော်နဲ့တည်ဆုံးသူက900ကျော်ရှိကြောင်းအင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါရယ်ပိုကူဆက်မှုတကြော့ပြန်တိုးလာနေတာကိုထိန်းချုပ်နိုင်ရတဲ့အတွက်မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတချို့မှာကာယောဂါဆိုင်ရာကန့်သတ်ချက်တွေပြန်ပြီးတော့ထုတ်ပြန်ထားတာပါစစ်အာဏာသိမ်းမှုနောက်ပိုင်းနေ့စဉ်ပိုကူဆက်မှုစံချိန်တင်တိုးလာနေတဲ့မြန်မာနိုင်ငံမှာတော့တနင်္ဂနွေနေ့ကပိုစစ်ဆေးမှု1,000ကျော်မှာပိုတွေ့သူ2,300ကျော်ရှိပြီးတည်ဆုံးသူက25ဦးရှိတဲ့အကြောင်းမြန်မာအားကစားနဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါရယ်